Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2016ခုနှစ်အောက်တိုဘာလ18ရက်တနင်္လာနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မခွန်ညိုပါအခုမနက်ဖြန်စီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့စူမြတ်မော်ပါရှင်အီရတ်နိုင်ငံမော်ဆူးမြို့ကို IS စစ်သွေးကြော်တွေလက်ကနေပြန်လည်ရအောင်တိုက်ခိုက်နေတဲ့စစ်ပွဲမှာအောင်မြင်မှုတွေရှိတယ်လို့အီရတ်တပ်တွေနဲ့အတူတိုက်နေတဲ့ကတ်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့ဒီကနေ့မှာအိန္ဒိယသမ္မတအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးတို့နဲ့တွေ့ဆုံမှဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဦးဆောင်မဝေနဲ့အတူကြီးညာပေးပါမယ်ရှင်
။အခုမနက်နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်းမြန်းချက်တွေထဲမှာတော့ဒီအိန္ဒိယနိုင်ငံမှာနိုင်ငံတော်ခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဒေါက်ဆန်းစုကြည်ကဘင်စတက်အစည်းအဝေးတွင်မြန်မာနိုင်ငံကိုလာရောက်မြင့်ရင်းနှီးမြှုပ်နှံကြဖို့ပြောသွားခဲ့ပါတယ်
။ We have much to do but we are determined to do it.Since our government came into office on the
Leya Jamet Dawn San Suu Kyi ye India khyi sin chang ko ari lo na sin ja ma ba shin Yakhan pi ne atwin kin sakhan thong ku tai khai khan ya mu pi ye mu chou ti yak ko asa tho khan at lai ba de Myanmar naingan ye tadin lut lat mu nan patat lo sain khaw mu rue shi ni bi me po pi lo lut lat de ala la rue shi ni de chang VOA ye atan lwin thana nyon cha yi mu ga pyo twa ba de dilo tadin saung ba rue sat twae mi myan che twae ko cha cha ya ma ba akhu yan song do October 18 ye minet phe naw song ya tha de မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဥစာမိုးဝေတို့ကကြီးညာပါမယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းမော်ဆိုးမြို့ကို IS စစ်သွေးကြော်တွေလက်ကနေပြန်လည်သဲယူနိုင်ဖို့အီရတ်တပ်တွေမေပြင်ကနေထိုးစစ်ဆင်နေတာနဲ့အတူတချို့နေရာတွေကိုပြန်လည်သဲယူနိုင်ပြီလို့အီရတ်တပ်တွေနဲ့အတူကူညီတိုက်နေတဲ့ Kach တပ်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မြို့ရဲ့နယ်နိမိတ်စတူယန်ကီလိုမီတာ200လောက်ကိုတရက်ထဲမှာသဲယူနိုင်ခဲ့တယ်လို့ Kach ဒေတာအကြီးအကဲမော်ဆူးဘာဇာနီကတနင်္လာနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။မော်ဆူးတမျိုးလုံး IS တွေလက်ကနေလွတ်မြောက်ရမယ်လို့လည်းသူကပြောခဲ့ပါတယ်။အခုစစ်စင်ရေးဟာအီရတ်နိုင်ငံတဲကနေ American တိုက်ခိုက်ရေးတပ်တွေဆုတ်ခွာခဲ့ပြီး9နှစ်အကြာမှာအကြီးအကျယ်ဆုံးပြုလုပ်တဲ့စစ်စင်ရေးဖြစ်ပါတယ်။ဒေသထဲမှာရှိနေကြတဲ့ထောင်နဲ့ချီတဲ့အရသားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့လည်းစိုးရိမ်မှုတွေရှိနေပါတယ်။မော်ဆူးမြို့လွတ်မြောက်ရေးစစ်စင်ရေးမှာအီရတ်တပ်တွေနဲ့အတူပြည်ထောင်စုရဲတပ်ဖွဲ့ကတ်တပ်ဖွဲ့ဆူနီတိုက်ခိုက်ရေးသမားတွေနဲ့ရှီယာပြည်သူစစ်တပ်ဖွဲ့တွေအတူတွဲတိုက်ခိုက်နေကြပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေက IS ပြစ်မှတ်တွေအပေါ်လေကြောင်းတိုက်ခိုက်မှုတွေလုပ်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကလည်းမော်ဆူးမြို့က IS တွေအပေါ်လေကြောင်းကနေတိုက်ခိုက်ပေးနေပါတယ်။အီရတ်နဲ့ကတ်တပ်ဖွဲ့ဝင်တွေဟာစီစဉ်ထားတာထက်ကိုရှေ့တိုးတိုက်ခိုက်နိုင်ကြတယ်လို့ပန်တန်ဂွန်စစ်ဌာနချုပ်ပြောခွင့်ရသူပီတာကော့ကသတင်းလာနေကပြောပါတယ်။American တပ်တွေဟာလည်းစစ်ကူပေးဖို့အတွက်မော်ဆိုးမြို့မို့အပြင်မှာအသင့်ရှိနေကြပေမဲ့အီရတ်တပ်တွေကသာဥဆောင်တိုက်နေတာဖြစ်တယ်လို့သူကပြောခဲ့ပါတယ်ရှင်
။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာကြာသာပတင်းနေကြရင်လူသားချင်းစာနာထောက်ထားမှုအနေနဲ့တိုက်ပွဲတွေကို၈နာရီကြာရပ်ဆိုင်ထားပြီးဆီးရီးယားနဲ့ရုရှားတပ်ဖွဲ့တွေပြင်ဆင်နေကြကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒုတိယဗိုလ်ချုပ်ကြီးစာကြီးရူ့စ်ကွိုင်းကတနင်္လာနေ့မော်စကိုမြို့တော်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေအနေနဲ့အရက်သားတွေလွတ်လပ်စွာဖြတ်တန်းသွားလာနိုင်အောင်မကျန်းမာသူတွေဒဏ်ရာရရှိထားသူတွေကိုရွှေ့ပြောင်းနိုင်အောင်တိုက်ခိုက်ရေးသမားတွေဆုတ်ခွာခွင့်ရအောင်အောက်တိုဘာလ20ရက်နေ့မနေ့7နာရီကနေညနေ4နာရီကြားအလက်ပိုမြို့အတွင်းတိုက်ခိုက်နေမှုတွေကိုရပ်တန့်ပေးမှာဖြစ်တယ်လို့ပြောဆိုပါတယ်။ရုရှားနဲ့ဆီးရီးယားတွေဟာရက်ဆက်ကြမ်းကြုတ်မှုတွေလုပ်ရက်တွေကိုကျူးလွန်နေကြတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့ကဆွဆွဲထားပေမဲ့ရုရှားအစိုးရတာဝန်ရှိသူတွေကတော့ဒါကိုငြင်းဆိုပါတယ်။ဒီတော့တွင်ဆီးရီးယားနိုင်ငံအလက်ပိုခရိုင်မြောက်ပိုင်းတဘုံနေထိန်းချုပ်ထားတဲ့ကြေးရွာတစ်ခုရဲ့လူနေထိုင်ရာအဆောက်အဦတွေပေါ်မှာတနင်္လာနေ့ကလေကြောင်းကနေဘုံကျဲချခဲ့ရမှာလူပေါင်း23ဦးထက်မနည်းတိဆုံးသွားပါတယ်။ဗြိတိန်နိုင်ငံအခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့အစိုးရကွာတာဂျီအရပ်မှာအပြင်းထန်ဆုံးထိခိုက်ခဲ့ပြီးတော့ကဲဇေယီသမားတွေဟာအသက်ရှင်ကြာရည်သူတွေကိုအပျက်စီးတွေအောက်ကနေဆွဲထုတ်နေရပြီး24နာရီအတွင်းမှာတည်ဆုံးသူရေအတွက်45ဦးထိရှိခဲ့တယ်လို့ပြောဆိုပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်သမ္မတလားဟီလာရီကလင်တန်အနိုင်ရစေအောင်ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုသူ့ရဲ့ Republican Party အကြီးအကဲတွေကအလေးမထားဘူးလို့ Republican Party သမ္မတလားဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားပြီးတော့သူ့အနိုင်မရအောင်လို့အကွက်ဆင်ထားတာဖြစ်တယ်လို့ပြောခဲ့ပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်နဲ့ရွေးကောက်ပွဲနေ့တွေမှာမဲမတမာတဲ့လုံရက်အများအပြားရှိတယ်လို့ Trump က Twitter လူမှုကွန်ရက်ပေါ်မှာရေးခဲ့တယ်လို့ဖြစ်နေတဲ့ကိစ္စကို Republican ခေါင်းဆောင်တွေဘာကြောင့်မဟုတ်ဘူးလို့ညှင်းဆန်နေကြတယ်လဲ သိအလွန်ရကြတယ်လို့လည်းရေးသားခဲ့ပါတယ်။နိုဝင်ဘာလ၈ရက်ရွေးကောက်ပွဲကျင်းပဖို့သတင်း၃ပတ်ပဲလိုတော့ချိန်မှာလူမှုသဘောထားစစ်တမ်းတွေမှာကလင်တန်ထက်ထောက်ခံမှု၆မှတ်လောက်နည်းနေတဲ့ Republican သမ္မတလောင်းကစကားစစ်ထိုးပွဲအတွက်မေးခွန်းတွေကိုကလင်တန်ကကြိုတင်ရခဲ့တယ်ဆိုပြီးတော့လည်းအထောက်အထားမရှိပြောကြားခဲ့ပါတယ်။နိုင်ငံတွင်းထုတ်လွှင့်နေတဲ့သတင်းမီဒီယာတွေဟာသူ့ရဲ့အဆိုတမာတမတ်မကြမမှတ်မကန်ထုတ်လွှင့်နေကြတာကြောင့်သူ့ရဲ့ပြိုင်ဘက်အသာရစေတယ်လို့လည်းဆိုပါတယ်။ရွေးကောက်ပွဲမတမာမှုတွေရှိတယ်လို့ Trump ရဲ့ပြောကြားချက်ဟာတာဝန်မဲ့လွန်းရာရောက်တယ်လို့ရွေးကောက်ပွဲမှာအချိန်အနည်းပြန်ဆိုင်ရမယ့် Ohio ပြည်နယ်ရဲ့ Republican Party အကြီးအကဲ John Husted ကတနင်္လာနေ့ကပြောခဲ့ပါတယ်။ပြည်နယ်တွေမှာရွေးကောက်ပွဲကိုဂုဏ်သိက္ခာရှိရှိကျင်းပနိုင်မယ်ဆိုတာသူ့အနေနဲ့အပြည့်အဝယုံကြည်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကလည်းရုံးပေးရဲ့အတွင်းတုန်းကပြောကြားခဲ့ပါတယ်ရှင်
။ Democrat Party ရဲ့သမ္မတလောင်း Hillary Clinton နဲ့ Republican Party ရဲ့သမ္မတလောင်း Donald Trump တို့ဟာဗုဒ္ဓဟူးနေ့ကျရင် Nevada ပြည်နယ် Las Vegas မြို့မှာတတိယနဲ့နောက်ဆုံးအကြိမ်ဖြစ်တွေ့ဆုံပြီးတော့ရှင်ပြိုင်စကားဆစ်ထိုးကြမှာဖြစ်ပါတယ်။ပြည်သူသဘောထားစစ်တမ်းကောက်ယူထားချက်တွေအရ Trump ဟာ Clinton ရဲ့နောက်မှာလိုက်နေပြီးတော့ဗိုလ်ထုနေစကားစစ်ထိုးပွဲဟာရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်ကာလအတွင်းအခြေအနေတွေကိုအပြောင်းအလဲဖြစ်ပေါ်အောင်ကြိုးပမ်းမှုအတွက် Trump တဲ့နောက်ဆုံးအခွင့်အလမ်းလည်းဖြစ်ပါတယ်။ Real Clear Politics အဖွဲ့ကနောက်ဆုံးကောက်ယူခဲ့တဲ့ပြည်မြစစ်တမ်းတွေ့ရှိချက်အရ Clinton က 6.4 ရာခိုင်နှုန်းအသားနဲ့ဥဆောင်နေပါတယ်။ Clinton ဟာတကယ်တမ်းအရေးပါတဲ့ရှင်ပြိုင်ရမယ့်ပြည်နယ်အများစုမှာနှာတစ်ဖြာအသာစီးရနေပါတယ်။ Trump အနေနဲ့မကြသေးခင်ကကြုံခဲ့ရတဲ့နိုင်ငံရေးပြဿနာတွေရှိနေပေမဲ့ Nevada, မြောက် Carolina နဲ့ Ohio စတဲ့ပြည်နယ်တွေမှာရှင်ပြိုင်မှုကတိတ်ပြီးတော့မကွာလှတဲ့အကြောင်း CNN သတင်းဌာနရဲ့ ORC စစ်တမ်းမှာပြသနေပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအိန္ဒိယသမ္မတပရဏတ်မူခါကြီးနိုင်ငံသားရေးဝန်ကြီးရှစ်မာစဝရတ်တို့နဲ့ဒီကနေ့အောက်တိုဘာ18ရက်နေ့မှာတွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံပေါင်းအကျိုးစီးပွားကိစ္စတွေနဲ့ယင်းနီကောင်းမွန်တဲ့ဆက်ဆံရေးပို့ပြီးတော့ခိုင်မာစေမယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအစောပိုင်းကပြောကြားထားပါတယ်။ဒေါက်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမော်ဒီနဲ့လည်းအောက်တိုဘာ19ရက်ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။နည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဆိုင်ရာဘင်းစတက်ထိပ်သီးစည်းဝေးပွဲနဲ့ဘင်းစတက်ခေါင်းဆောင်တွေနဲ့စီးပွားရေးအင်အားကောင်းစားနိုင်ငံများ BRICS ခေါင်းဆောင်တွေကြားထိပ်သီးစည်းဝေးပွဲတွေကိုဂိုဝါမြို့မှာစနေနေ့တနင်္ဂနွေနေ့တွေမှာတက်ရောက်ခဲ့တဲ့ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့ကတော့ညူးဒယ်လီမြို့တော်ကိုရောက်ရှိလာပါတယ်။ဒီနေ့လာနေမှာပဲအိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်နီကိုသူမရဲ့နေအိမ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။နယူးဒယ်လီမြို့တော်မှာရှိနေစဉ်အတွင်းဒေါက်ဆန်းစုကြည်ဟာစီးပွားရေးဆိုင်ရာအခမ်းအနားတစ်ခုကိုတက်ရောက်ပြီးတော့အိန္ဒိယထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးအပြန်အလှန်တိုးတက်စေဖို့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယကလာတဲ့သတင်းတစ်ခုထဲမှာဖော်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့နေကြားဆောင်ကင်းစခန်း၃ခုကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်၄ဦးတေဆုံးခဲ့ရပြီးလက်နက်တွေလူယူခံခဲ့ရမှုနဲ့ပတ်သက်လို့နေကြားဆောင်ရဲတပ်ဖွဲ့ရဲ့အကြီးအကဲရဲမှူးချုပ်မောင်မောင်ခင်ရဲ့နေရာမှာရဲမှူးချုပ်သူရဆန်းလွင်နဲ့အစားထိုးခန့်အပ်လိုက်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောဆိုပါတယ်ရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိနေတဲ့ဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာအောက်တိုဘာလ19ရက်နေ့မှာသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဒါအပြင်ဒေသခံတိုင်းရင်းသားတွေအနေနဲ့နေဆက်ဒီခါမှာခင်ဗျာနေရက်ကိုစုံခွာပြီးတော့တခြားနေရာတွေကိုပြောင်းရွှေ့နေထိုင်ကြတာမျိုးမလုပ်ကြဖို့အတွက်ဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောကြားခဲ့ပါတယ်ဝင်းကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဟာစစ်တွေမျိုးကိုအောက်တိုဘာလ16ရက်နေ့မှာရောက်ရှိသွားတာဖြစ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုအတွင်းကြာဆုံးခဲ့တဲ့တပ်ဖွဲ့ဝင်၄ဦးရဲ့ဇနီးတွေနဲ့တွေ့ဆုံပြီးတော့တဦးစီကိုထောက်ပံ့ငွေကျပ်30စီနဲ့အားပေးစကားပြောကြားခဲ့တယ်လို့အစိုးရသတင်းထုတ်ပြန်ချက်မှာတွေ့ရပါတယ်ရခိုင်ပြည်နယ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တဲ့အခြေအနေအဖြစ်မှန်တွေကိုသိရှိနိုင်ရေးအတွက်အောက်တိုဘာလ17ရက်နေ့ကနေ14ရက်နေ့ထိတွားရောက်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမင်းနဲ့ပြည်ထောင်စုဝန်ကြီးဦးသိန်းဆွေတို့ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တွေဟာသူတို့ခီးစဉ်အတွေ့အကြုံကိုမနေ့အောက်တိုဘာလ19ရက်နေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာ အခုချိန်ဒီအစိုးရဘက်ကတပ်မတော်သား၅ဦးရဲတပ်ဖွဲ့ဝင်2ဦးတခြားအဆင့်ရှိရဲတပ်ဖွဲ့ဝင်8ဦးစုပေါင်း14ဦးကြာဆုံးခဲ့ပြီးဖြစ်ကြောင်းအကြမ်းဖက်အဖွဲ့အစည်းတွေဘက်ကတော့အမျိုးသမီး2ဦးပါဝင်စုပေါင်း30တည်ဆုံးပြီးဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးပိုချုပ်အောင်စိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အခုချိန်ထိတော့ဖမ်းဆီးရမိထားသူစုစုပေါင်း29ဦးရှိတယ်လို့ဆိုပါတယ်
စကိုင်းတိုင်းဟောင်းမလေးမြို့ကနေမုံရွာမြို့ကိုသွားချင်းရွင့်မြစ်ထဲမှာစနေနေ့တုန်းကနစ်မြုပ်ခဲ့တဲ့အောင်စိုးမိုးကျော်အမြန်ရရင်မှာပါသွားခဲ့သူတချို့ရဲ့ရုပ်အလောင်းတွေကိုအောက်တိုဘာ18ရက်နေ့လာနေတုန်းကထပ်မံဆယ်ယူရရှိခဲ့ပါတယ်ရရှိတဲ့အလောင်းတွေအရစုစုပေါင်းသေဆုံးသူဟာ30ကျော်သွားပြီးတော့သင်းမောကိုဆယ်ယူနိုင်ရင်နောက်ထပ်အလောင်းတွေထပ်တွေ့နိုင်တယ်လို့စကိုင်းတိုင်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်သေဆုံးသူအများစုဟာကျောင်းဆရာဆရာမတွေဖြစ်ကြပါတယ်နေမြုံနေတဲ့သင်းမောကိုဆယ်ယူဖို့ကြိုးစားပေမဲ့တနင်္လာနေ့ညနေပိုင်းရောက်တဲ့အထိဆယ်ယူလို့မရသေးပဲဖြစ်နေပါတယ်။နှစ်သွားတဲ့သင်းမောပေါ်မှာခီးတဲ့300ထက်မနည်းပါသွားခဲ့ပြီးတော့150ကျော်ကိုတော့အသက်ရှင်ရဲ့ကယ်ဆယ်နိုင်ခဲ့ပါတယ်။ပျောက်ဆုံးနေစေခီးတဲ့တွေကိုရှာဖွေရင်းနဲ့သင်းမောဆယ်ယူနိုင်ရေးအတွက်အသက်ဆိုင်ရာကလည်းဆက်ပြီးတော့ကြိုးစားနေပါတယ်ရှင်
။တိဘက်မှာတနင်္လာနေ့စောစောပိုင်းကအင်အား6.4ဘန်ဂလီကျူပြင်းအားရှိတဲ့မြင်းငနေတစ်ခုလှုပ်ခတ်ခဲ့ပြီးတဲ့နောက်ပြင်းနဲ့နောက်ဆက်တွဲငလျင်လှုပ်ခတ်မှုနှစ်ကြိမ်ထက်မနည်းရှိခဲ့ပါတယ်။ထိခိုက်သေးဆုံးပျက်စီးတဲ့သတင်းတွေထွက်ပေါ်လာခြင်းမရှိသေးဘူးလို့သိရပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
အင်္ဂါနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မောနဲ့ဦးစံမိုးဝေတို့ကြီးညာသွားတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်ဘက်ကနောက်ဆုံးရထားတဲ့အခြေအနေတွေကိုပြောပြပေးမှာပါ။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့နယ်ချားဆောင်ကင်းစခန်း၃ခုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်နယ်ချားဆောင်ရဲတပ်ဖွဲ့အကြီးအကဲရဲမှုချုပ်မောင်မောင်ခင်နေရာမှာရဲမှုချုပ်သူရဆန်းလွင်နဲ့အစာထိုးခန့်အပ်လိုက်တဲ့အကြောင်းပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကပြောပါရတယ်။လက်ရှိအချိန်အထိရခိုင်ပြည်နယ်အတွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစိုးရစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ပြီးအကြမ်းဖက်တိုက်ခိုက်သူတွေဘက်ကအမျိုးသမီး2ဦးအပါအဝင်စုစုပေါင်း30သေဆုံးခဲ့ပြီးဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရတယ်။အပြည့်အစုံကိုကိုစောဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်
။ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာအောက်တိုဘာလ9ရက်နေ့ကနယ်ချားဆောင်ကင်းစခန်း3ခုကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်4ဦးသေဆုံးပြီးလက်နက်တွေလည်းလှူယူခံရမှုနဲ့ပတ်သက်လို့နယ်ချားဆောင်ရဲတပ်ဖွဲ့အကြီးအကဲရာထူးအပြောင်းအလဲတွေလှုပ်ဆောင်လိုက်တဲ့အကြောင်းစစ်တွေမျိုးကိုရောက်ရှိနေတဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကအောက်တိုဘာလ18ရက်နေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်
။ငါတို့ပြည်ထရေးဝန်ဌာနအနေနဲ့တော့တောင်းရင်တော်သလိုချိမှောက်မယ်။အသုံးမကျရင်အသုံးမကျသလိုရည်ဖြစ်စနေပုံငါမကျင်းဘူး။ဒီဖြစ်စနေပြပုံမှာငါခေါင်းဆောင်ငါမကျင်းဘူး။အဲ့တော့ငါချက်ချင်းကောင်းတော့တဲ့ကိုငါလဲတယ်လဲပြီးဒီနေဒီမှာရှိတဲ့ရဲ့တွေကိုမော်ရီပါရစ်ဟုတ်နော်မော်ရီပါရစ်ကငါပြန်လို့ပြီးမယ်မိသားစုတွေအားကိုးမှုရှိအောင်ဟုတ်မယ
်ဒါပြင်ဒေသခံရခိုင်တိုင်းရင်းသားတွေအနေနဲ့နေရစွန့်ခွာပြီးတခြားနေရာတွေမှာရွှေ့ပြောင်းနေထိုင်တာမျိုးမဟုတ်ကြဘူးအတွက်လဲဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်ဆွေကပြောပါတယ
်တို့ရခိုင်ကြီးကကိုနေနေမနေဘဲနဲ့အချင်းမီတော့တွားပြီးနေမယ်ဆိုရင်ငါဘယ်လိုတွားလို့ဒါရီမင်းတို့တို့စဉ်းစားကြမင်းတို့ကအများကြီးကူညီပေးမှရတယ်လာငါတို့လူမျိုးတို့တိုင်းသားတွေကလာဒီကိုနေမျိုးဖြစ်သွားသွားရင်လွတ်တဲ့နေရာကိုဝင်လာမှာပါစဉ်းစားတွေကလူနဲ့လူကိုလူနဲ့ပဲပြတ်သွားကြလာလာဒွေးပေါ့ဖတ်မှုကဒိုးနဲ့မင်းတနေ့လူတွေနဲ့အဆင်နဲ့ကွာဟာမှုရှိတယ်လာငါတို့ကယောက်ျားတယောက်ကိုမိန်းမတယောက်ပဲယူတယ်ကွာယောက်ျားတယောက်ကိုမိန်းမတယောက်ယူတယ်တယောက်ကို10လောက်မွေးရင်မင်းအိမ်တော်သူတွေမှာလူ40ကွာဟုတ်ကြလားအဲ့လိုပေါ့ပေါ့ဘူးများတာကိုတို့ကလူနဲ့ပြန်မကရနိုင်ဘူးလူနဲ့ပြန်ဟုတ်ကားအဲ့တော့တို့တိုင်းသားတွေကကိုယ်နေမြို့ကိုယ်ထေတာကိုချစ်စေချင်တယ်ပြန်ပြီးတော့မြန်လို့စေချင်ငါ့ပြည်တူညီစေချင်လူဝတဲ့ဖားလို့ငါ့ကိုကူညီတို့ဘိုးဆိုးအနေနဲ့တောင်းကူညီပေးရမှာဖြစ်တယ်လို့ပြည်နယ်ဆိုးရတယ်တောင်းမရှိပြည်နယ်ဆိုးရတယ်ကူညီပေးရ
ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဟာစစ်တွေမျိုးကိုအော်တိုဝါလာ16ရက်နေ့ကရောက်သွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့အခြေအနေအဖြစ်မှန်တွေကိုသိရှိနိုင်ရေးအတွက်အော်တိုဝါလာ17ရက်နေ့ကနေ14ရက်နေ့ထိသွားရောက်ပြီးဘာသာရေးခေါင်းဆောင်တွေ၊ပြည်နယ်အစိုးရတာဝန်ရှိသူတွေ၊နိုင်ငံရေးပါတီတွေကတာဝန်ရှိသူတွေအပါအဝင်ဒေသခံမျိုးမိမျိုးဖားတွေနဲ့တွေ့ဆုံခဲ့တဲ့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ပြည်ထောင်စုဝန်ကြီးဦးသိန်းဆွေတို့ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာသူတို့ခီးစဉ်အတွေ့အကြုံတွေကိုမနေ့အော်တိုဘာလ18ရက်နေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာအခုအချိန်အထိအစိုးရဘက်ကတပ်မတော်သား5ဦးရဲအရာရှိ2ဦးတခြားအဆင့်ရှိရဲတပ်ဖွဲ့ဝင်8ဦးစုစုပေါင်း14ဦးကြာဆုံးခဲ့ပြီးဖြစ်ကြောင်း အကြမ်းဖက်အဖွဲ့အစည်းတွေဘက်ကတော့အမျိုးသမီး2ဦးအပါအဝင်စုစုပေါင်း30ဦးသေဆုံးပြီဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်ဆိုးကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဖမ်းဆီးရမိထားသူအရေးအတွက်နဲ့စစ်ဆေးမေးမြန်းမှုအခြေအနေတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကသတင်းစာရှင်းလင်းပွဲမှာအခုလိုရှင်းပြခဲ့ပါတယ
်။ကျွန်တော်ရှိမှဖမ်းဆီးထိန်းသိမ်းထားတာအလုံး20နဲ့ကိုဖြစ်ပါတယ်။20ဦးကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံလွှဲပေးတဲ့2ယောက်ပါဝင်အလုံး29ဦးဖြစ်ပါတယ်။29ဦးကတော့ကျွန်တော်တို့စစ်တွေမကျင်းအောင်မှာ2ဦးကျွန်တော်တို့ချုပ်ထားပါတယ်။မောင်းတော်ဒီသားမှာရှိတဲ့ကျွန်တော်တို့ရဲ့ချုပ်ခန်းတွေမှာကျန်တဲ့29ဦးကိုကျွန်တော်ချုပ်နှောင်ထားပါတယ်။အားလုံးကတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ဒီအချုပ်သားတွေရာသန်ရတဲ့တဲ့ရုပ်ထုံးလုံးနီးမနဲ့ကျွန်တော်တို့စစ်တာဆေးတာဆိုကျွန်တော်အခုလုံး record လုပ်ပြီးရကမှာစနေနေ့ကျကျွန်တော်တို့ထိန်းသိမ်းပြီးတော့စစ်ကြောမြင်မြန်မှုဆောင်ရည်ရှိပါတယ်
။ဒီခံပြင်းတဲ့ခေတ်စဉ်အတွင်းလေ့လာတွေ့ရှိမှုအခြေအနေတွေကိုတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ပြဿနာသည်ချိန်ကြာမြင့်စွာဖြစ်ပေါ်ခဲ့တဲ့အကြောင်းတရားတွေကိုအခြေပြုပြီးတော့ဟိုဒီဖြစ်စဉ်ပေါ်ပေါက်တယ်လို့သုံးသပ်ပါတယ်။ပြီးတဲ့နောက်အတလောရေးယူဆောင်ရည်နဲ့ပတ်သက်လို့ရှိရင်ဆုံးရှုံးသွားတဲ့လက်နက်ခရမ်းများအများဆုံးပြန်လည်ရရှိရင်းနဲ့တန်းဖက်တောင်းကျမ်းသူများအမြင့်ပြတ်ချေမှုန်ရေး၎င်းတို့နဲ့ဆက်သွယ်ရှိသူများကိုအများဆုံးပေါ်ထုတ်ရေးတရားလိုအပ်တယ်ဆိုလို့ကျွန်တော်တို့သုံးသပ်ပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်ကြားမှာရှိတဲ့ခြံစည်းရိုးကိုခိုင်ခံ့ပြီးလုံခြုံမှုရှိစေဖို့အတွက်အပန္နငွေသုံးဆွဲပြီးတော့ဆောင်ရွက်ဖို့လိုအပ်ကြောင်းသုံးသပ်ပါတယ်
အကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းမှုတွေနဲ့ပတ်သက်ပြီးလူအခွင့်အရေးလှုပ်ရှားသူတွေကစိုးရိမ်မကင်းကြောင်းပြောဆိုနေကြမှာပဲအကြမ်းဖက်တိုက်ခိုက်မှုကိုဖြေရှင်းရမှာနိုင်ငံတကာဥပဒေတွေနဲ့အညီမျှမျှတတကင်တွယ်ဆောင်ရွက်သွားမှာဖြစ်ကြောင်းမြမအစိုးရတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ
်။ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါအခုအိန္ဒိယနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်လေးရကြာရောက်ရှိနေတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုအလှည့်ပေးပါမယ်ရှင်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံမှာကျင်းပနေတဲ့မြန်မာနိုင်ငံအပါအဝင်ဘင်္ဂလားပင်လယ်အော်ဒေသတွင်ဂန္ဓဆုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေရဲ့ပထမဆုံးအကြိမ်ကျင်းပတဲ့ BIMSTEC အစည်းအဝေးနဲ့ BRICS အစည်းအဝေးတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကိုရောက်နေပါတယ်။ဒီကနေ့အောက်တိုဘာလ18ရက်နေ့မှာနယူးဒေလီမြို့မှာအိန္ဒိယသမ္မတဖရနပ်မူခါဂျီနဲ့နိုင်ငံသားရဲ့ဝန်ကြီးဆက်စမာဆွာရက်တို့နဲ့တွေ့ဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်နဲ့ကိုစလဲဖွဲ့ဟာအိန္ဒိယနိုင်ငံဂိုဟာမြို့ကိုတနင်္ဂနွေနေ့တုန်းကပဲရောက်ခဲ့ပြီးအဲ့ဒီနေ့မှာပဲ BRICS နဲ့ BIMSTEC ပူးတွဲဒေတာရင်းအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အကြောင်းအရာတွေထဲမှာတော့ဒေတာရင်းစီးပွားရေးတိုးတက်ဖွံ့ဖြိုးရေး၊ကုန်သွယ်ရေး၊နည်းပညာစတဲ့ကိစ္စရပ်တွေအပြင်နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးလည်းပါဝင်ပါတယ်။အဲ့ဒီနောက်ဂိုဝါမြို့ကနေနယူးဒေလီကိုရောက်ရှိသွားတဲ့ဒေါက်အောင်ဆန်းစုကြည်ကိုအိန္ဒိယတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန္ဒီကလာရောက်ကြိုဆိုခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့အိန္ဒိယနိုင်ငံတော်ခရီးစဉ်မှာလက်ရှိအိန္ဒိယအတိုက်ခံခေါင်းဆောင်မစ္စဆိုနီယာဂန္ဒီရဲ့လက်ရှိအနေအထားကရောဘလို့တက်ရောက်မှုရှိနိုင်တယ်လဲဆိုတာကိုမေးမြန်းတဲ့အခါမှာတော့အိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ခဲ့ပြီး90ရွေးကောက်ပွဲမှာပလဲမြို့နယ်ရဲ့လွှတ်တော်အမတ်ဖြစ်ခဲ့သူဒေါက်တာတင်ဆွေကပြောပါတယ်။ဒေါက်တာတင်ဆွေကအခုလိုပြောပါတယ
်။အိန္ဒိယနိုင်ငံကဒီမိုကရေစီနိုင်ငံမှသူရင်းကျက်ပြီးသားဒီမိုကရေစီဆိုတော့အိန္ဒိယလွတ်တော်မှာအာဏာရပါတီနဲ့ဝန်ကြီးချုပ်အပြင်အိုက်ခန်အင်အားစုမှာအိုက်ခန်အဖွဲ့ခေါင်းဆောင်ဆိုတာနိုင်ငံကြီးရပြောရင်ဝန်ကြီးချုပ်နဲ့သူကတရံတစားတဲ့ဆက်ဆံလက်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒီအိုက်ခန်ဖွဲ့ပါတီခေါင်းဆောင်ဆိုတာအိန္ဒိယမှာဝန်ကြီးဥပဒေဒုတိယအရေးကြီးဆုံးဖြစ်တဲ့အိန္ဒိယနဲ့အင်္ဂလန်တို့နိုင်ငံကသူကအတိုက်ခံရဲ့ဟိုနိုင်ငံရေးအသားအတိုက်ခံအုပ်စုရဲ့ဆောင်ရွက်ချက်တွေလည်းအခုအစိုးရလုပ်နေတဲ့ပါတီအဖွဲ့အစည်းတွေကိုလည်းအရေးထားတာဖြစ်တော့ကဒီဒေါက်အောင်ဆန်းစုကြည်ပါဝင်ဘယ်နိုင်ငံကကောင်းဆောင်လာလာအတိုက်ခံရဲ့အသားဟာဒီမိုကရေစီမှာအမှန်အရေးကြီးတဲ့ဖြစ်တဲ့အတွက်ဒီခီးစဉ်မှာလည်းဒေါက်အောင်ဆန်းစုကြည်နဲ့မစ္စဆွန်နဲ့ကနေတွေ့တာဟာကျွန်တော်အိန္ဒိယဘက်မှဆက်ဆံရေးကိုအများကြီးထောက်ကူပြုမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဒီမိုကရေစီတက်တန်းနှုတ်နေသေးတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာကရောဒေသတွင်းကပါတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေကိုလာရောက်ယင်းနှိမ့်နှံကြဖို့ BIMSTEC နီလာခံမှာတက်ရောက်တဲ့အဖွဲ့ဝင်နိုင်ငံတွေကိုဒေါက်အောင်ဆန်းစုကြည်ကဖိတ်ခေါ်သွားပါတယ
် We have much to do but we are determined to do it Since our government came into office on the 31st March of 2016We have set up priorities for the achievement.
ဘာလို့နိုင်ငံအနေနဲ့လှုပ်ဆောင်စရာတွေအများကြီးကြံရှိနေသေးတယ်လို့ လုံဆောင်မှုလေကျမတို့တန်တိတ်ထံခိုင်ပါပါတယ်ကျမတို့အစိုးရ၂၀၁၆မလ၃၀ရက်နေ့ကတက်လာပြီးတဲ့နောက်ရေရှိခမိတ်ညီညာရေးနဲ့မြို့သားပြန်လည်ရင်ကြားစီရေးတွေဦးစားပေးလုံဆောင်မှုချမှတ်ခဲ့ပါတယ်ဒါတွေဟာမြန်မာနိုင်ငံသားတွေရဲ့လူမှုရေးနဲ့စီးပွားရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုဖြစ်ပါတယ်ချိန်နှမှာပဲဒေသတွင်းနဲ့နိုင်ငံတကာအစ်မှလည်းပူးပေါင်းဆောင်ရွက်မှုတိုးစေ ကျွန်တော်တို့နိုင်ငံရဲ့တကားကိုခုစုဖွင့်ထားပါပြီ။ကျွန်တော်တို့နိုင်ငံတွေလောက်ကင်တွေဖန်တီးပေးနိုင်မှုဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမြန်မာအိန္ဒိယနှစ်နိုင်ငံအပြန်အလှန်အကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်ကြောင်းနဲ့နှစ်နိုင်ငံကြားရှိရင်စွဲချစ်ခင်ရင်းနှီးမှုကိုပိုပြီးခိုင်မအောင်ဆောင်ရွက်သွားမယ်နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကဒီသတင်းပတ်အစောပိုင်းမှာပဲကြေညာချက်ထုတ်ပြန်ခဲ့ပ
ံဖြစ်ပါတယ်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးပြီးစီးပွားရေးအခွင့်အလမ်းသစ်တွေပေါ်ထွက်လာတဲ့အချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးရင်းနှီးမြှုပ်နှံဖို့အလားအလာတွေလည်းအများကြီးရှိလာတာကိုတွေ့ရပါတယ်ဒေါက်ဆန်းစုကြည်ဟာအော်တိုဗာလာ19ရက်နေ့မှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိပြီးအိန္ဒိယနိုင်ငံရဲ့အရှေ့မြောက်ပိုင်းနယ်နိမိတ်ချင်းထိစပ်နေတဲ့ဘူတန်နိုင်ငံနဲ့နယ်စပ်တလျှောက်သဘုံအဖွဲ့တွေရဲ့လှုပ်ရှားမှုတွေနဲ့ကုန်သွယ်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့ရှိပါတယ်အိန္ဒိယခရီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အတူစီမံကိန်းနဲ့ဘန်ဒါရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်စီးပွားရေးနဲ့ကုသရေးဝန်ရေးဝန်ကြီးဌာနစောက်လုပ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်ဟာအောက်တိုဘာလ19ရက်နေ့မှာပြည်ဆုံးမှာဖြစ်ပါတယ်ရှင်။အင်္ဂါနေ့ VOA အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့စိန်ခေါ်မှုတချို့ရှိနေစေဖြစ်ပေမဲ့ပိုးပြီးလွတ်လပ်ပွင့်လင်းလာမယ့်အလားအလာတွေရှိနေတယ်လို့ VOA အမေရိကန်အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘန်နက်ကပြောလိုက်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အတန်းလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘက်နက်ဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့နဲ့အောက်တိုဘာလ18ရက်တနင်္လာနေ့ကတွေ့ဆုံပြီး VOA နဲ့ထုတ်လွှင့်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မယ်ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့မြန်မာနိုင်ငံမှာတိကျမှန်ကန်တဲ့သတင်းတွေပြည်သူတွေကြားရောက်ရေးဟာဘလောက်အရေးကြီးတယ်ဆိုတဲ့ကိစ္စတွေကိုအလေးထားပြောခဲ့ကြတယ်လို့ညွှန်ကြားရေးမှူးအမန်ဒါဘက်နက်ကအခုလိုပြောပြပါဗျ
။ I think it is the only American media outlet that is able to put their content onto this very large and very
VOA ဟာမြန်မာနိုင်ငံမှာအင်မတန်လူကြီးများပြီးတိုးတက်နေတဲ့ရုပ်သံလိုင်းပေါ်မှာထုတ်လွှင့်ချက်တွေကိုပြသနိုင်တဲ့တခုတည်းသောအမေရိကန်သတင်းမီဒီယာဖြစ်တယ်လို့ကျွန်မထင်ပါတယ်။ကျမတို့တက်မတော်အကြီးအကဲနဲ့လည်းတွေ့ဆုံခဲ့ပြီး VOA ရဲ့အင်္ဂလိပ်စာတင်ကြားတဲ့အစီအစဉ်တွေကိုမြဝတီရုပ်သံမှာတိုးချဲ့ရေးတွေ့လဲဆွေးနွေးခဲ့ပါတယ်။ဒါကိုကြည့်ချင်းအဖြစ် VOA အနေနဲ့မြန်မာနိုင်ငံအတွက်ပြည်စုံပြီးမျှတတဲ့ဗဲမလိုက်တဲ့သတင်းတွေကိုတင်ပြနိုင်ဖို့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုပြသရရောက်တယ်လို့ကျွန်မထင်ပါတယ်။ဒီမိုကရေစီဖော်ဆောင်တဲ့နေရာမှာသတင်းချက်လက်တွေရရှိရေးမျှတမှန်ကန်တဲ့သတင်းရရှိရေးဟာဘယ်လောက်အရေးကြီးတယ်ဆိုတဲ့အချက်ကိုပြန်ကြားရေးဝန်ကြီးနဲ့ရောတက်မတော်ကာကွယ်ဦးစီးချုပ်နဲ့ပါတွေ့ဆုံရမှာကျမတို့ဆွေးနွေးခဲ့ပါတယ
်တက်မတော်ပိုင်းမြဝတီရုပ်သံမှာ VOA ရဲ့အင်္ဂလိပ်စာထုတ်လွှင့်ချက်အစီအစဉ်တွေကိုတမရဟောင်းဦးသိန်းစိန်လက်ထက်ကစတင်ထုတ်လွှင့်ပြသခဲ့တာပါအဲ့ဒီအစီအစဉ်တွေကိုသူတို့ဘက်ကကြိုက်တဲ့အတွက်နောက်ထပ်အစီအစဉ်တွေတိုးပြနိုင်ဖို့အပြင် VOA သတင်းတချို့ကိုလည်းမြဝတီရုပ်သံလိုင်းမှာပြသနိုင်ရေးဆွေးနွေးဖြစ်ခဲ့တယ်လို့ VOA ညွှန်ကြားရေးမှူးကပြောပြပါတယ်ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ VOA အကြီးအကဲတွေတွေ့ဆုံပွဲမှာတော့ပြန်ကြားရေးရဲ့ MRTV အစီအစဉ်မှာဘယ်လို VOA အစီအစဉ်တွေကိုထပ်ထည့်နိုင်မလဲဆိုတဲ့ကိစ္စပြန်ကြားရေးနဲ့ VOA ကြားဘာတွေပူးပေါင်းဆောင်ရွက်နိုင်မလဲဘယ်လိုသင်တန်းတွေပူးတွဲပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းကနေ့စဉ်မိနစ်30စာတိုက်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို DVB ရုပ်သံလိုင်းကနေဖမ်းယူကြည့်နိုင်ဖို့အတွက် VOA နဲ့ DVB ကြားအောက်တိုဘာလ5ရက်နေ့ကပဲအပြန်အလှန်နားလည်မှုသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။ဒီလက်မှတ်ထိုးပွဲအတွက် VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘက်နက်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်နေတာလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာမြင်တွေ့နေရတဲ့အခြေအနေတွေအရသတင်းလွတ်လပ်မှုပိုပြီးတိုးတက်လာနိုင်မယ့်အလားအလာတွေကိုမြင်ရတယ်လို့သူကအခုလိုသုံးသပ်ပါတယ်
။ All the things that seem to me hopeful for the development of a freer press. I mean the very fact that this
မြန်မာနိုင်ငံမှာလူကြည့်များတဲ့ DVB ရုပ်သံထုတ်လွှင့်မှုကိုမြန်မာနိုင်ငံတဲကနေလှုပ်ခွင့်ရနေပြီး VOA ရဲ့စီစဉ်တွေထုတ်လွှင့်မှုနဲ့စတက်ကကျမတို့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိနေတယ်။ရုပ်သံလွှင့်နိုင်မဲ့ bandwidth line တွေကိုရုပ်သံလုပ်ငန်းလုပ်ချင်သူတွေကိုသူတို့ကလေလံဆွဲပေးမယ်ဆိုတဲ့အကြောင်းလေးပြောတယ်ဆိုတော့ဒီချက်တွေအားလုံးကပိုပြီးပွင့်လင်းလွတ်လပ်တဲ့သတင်းမီဒီယာလောကအဖြစ်တိုးတက်လာလိမ့်မယ်လို့ကျမတို့တို့အကောင်းမြင်မျှော်လင့်စရာဖြစ်ပါတယ်။အချိန်နဲ့မှာပဲပြည်တွင်းသတင်းဌာနတွေအတွက်အတင်းဆောင်မခံနိုင်တဲ့ကိစ္စမျိုးတွေစိန်ခေါ်မှုတွေလည်းအများကြီးရှိနေပါသေးတယ်။သူတို့တို့ရေးလို့ရတဲ့ကိစ္စရေးလို့မရတဲ့ကိစ္စဆိုတာမျိုးတွေလည်းရှိနေသေးတယ်လို့သွားလို့ရတဲ့နေရာသွားလို့မရတဲ့နေရာမျိုးတွေလည်းရှိနေပါသေးတယ်။ဒါပေမဲ့လို့သတင်းမီဒီယာတိုးတက်ရေးအတွက်လက်မှန်ကိုသွားနေတယ်လို့ကျမတို့ထင်ပါတယ်။
အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်းခါမှုတွေကိုလက်တလုံးမှာပဲဖယ်ရှားပေးထားတာဖြစ်တဲ့အတွက်နိုင်ငံအတွက်အကောင်းမြင်မျှော်လင့်ချက်တွေကိုပြည်သူတွေကြားမှာမြင်ရတယ်လို့လည်းသူကအခုလိုပြောပါတယ်
။ I think there was certainly a sense of greater optimism about
ကဘာကြီးနဲ့ထိတွေ့ဆက်ဆံနိုင်ရေးအတွက်အင်မတန်ကြီးမားတဲ့အကောင်းမြင်ချက်တွေရှိနေတာသိကြတယ်လို့ကျွန်မထင်ပါတယ်။စီးပွားရေးအလျင်မြန်တိုးတက်နေတဲ့အိန္ဒိယနိုင်ငံတွေကြားမှာမြန်မာနိုင်ငံဟာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်။ဒါပေမဲ့အခုတော့သူတို့ပေါ်ရှိနေတဲ့ကန့်သတ်ချက်ကြီးဖယ်ရှားသွားပြီလို့မြန်မာပြည်သူတွေခံစားနေကြရပုံပေါ်ပါတယ်
။မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အသံလွှင့်ဌာနညွှန်ကြားရေးမှူး Amanda Bennett ပြောကြားခဲ့တာဖြစ်ပါတယ်။ည9နာရီကနေ9နာရီခွဲအထိနာယီဝက်စာရုပ်သံအစီအစဉ်တွေကို VOA ရဲ့ပုံမှန်ထုတ်လွှင့်နေကြ HSS7 ဂျိုရူလိုင်းအပြင် Skynet ရုပ်သံလိုင်းကနေနေ့စဉ်ထုတ်လွှင့်ပြသပါတယ်။ DVB ရုပ်သံမှာတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့9နာရီခွဲနဲ့ညပိုင်း10နာရီမှာနှစ်ကြိမ်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ရှင
်။မဆုမြတ်မမရှင်မြမတက်မတော်ကနေတိုင်းရင်းသားဒေသအတွင်းထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့တွေမှာချင်းဒေသခံချင်းပြည်သူတွေကနေစန္ဒဖော်ထုတ်တောင်းဆိုခဲ့ကြတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရရှင်
။ချင်းမြင့်နယ်ဟာကားမြို့မှာကျင်းပပြုလုပ်ခဲ့တဲ့ထိုးစစ်ဆင်မှုရပ်တန့်ရေးစန္ဒဖော်ထုတ်ပွဲနဲ့ပတ်သက်လို့ကျင်းပရေးကော်မတီဝင်တူဖြစ်သူဆလိုင်းပန်ကျင်ခန်းကအခုလိုပြောပါရတယ
်။အဓိကကျွန်တော်တောင်းဆိုတာကတော့လက်ရှိရန်ကုန်နိုင်ငံမှာရှိနေတဲ့ဒိုင်းသာပြည်သူတိုင်းကနေမှာဖြစ်နေတဲ့ထိုးစစ်ဆင်နာမျိုးဖြစ်တဲ့အားကိုအများဆုံးရပ်တန့်ပေးပို့ရတာကိုအဓိကထားပြီးတော့ကျွန်တော်လောဆောင်ချင်းဖြစ်ပါရခင်ဗျာ။
ဟာခမ်းမြို့ဆန္ဒဖော်ထုတ်ပွဲကိုထောင်နဲ့ချီတဲ့ဒေသခံပြည်သူတွေကနေ12မောင်အားကစားကွင်းကနေရမုံကွင်းထိခြေသက်ဆန္ဒဖော်ထုတ်ခဲ့ကြတာပါမြန်မာနိုင်ငံတိုင်းရင်းသားဒေသတွေဖြစ်တဲ့ကချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်မှာမြမတပ်မတော်ကနေထိုးစစ်ဆင်နေတာကိုရပ်တန့်ပြီးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့တိုင်းရင်းသားလူမျိုးများတန်းတူရေးပြည်သူ့ဘဝလုံခြုံရေးအတွက်ဆောင်ရွက်ဖို့ကြွေးကြော်စံနဲ့ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတာပါအလားတူချင်းမြင့်နယ်ထန်တလန်မြို့မှာလည်းဒီကနေ့မွန်းလွဲပိုင်းမှာထုတ်စစ်စင်ရပ်တန့်ရေးအတွက်ဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြတယ်လို့လဲဆန္ဒဖော်ထုတ်ပွဲခေါင်းဆောင်သူဖြစ်သူပွေအုပ်ထန်းကအခုလိုပြောပါတယ
်ထန်တလန်ရဲ့ဘိုလုံးကွင်းမှာကျတို့ဆန္ဒပြီးဖော်ထုတ်ရတဲ့အကြောင်းရင်း3မိနစ်လောက်ပြောမယ်ပြင်ကျတို့ဆူတောင်းစီရစီစီဆုံးခုပေါ့နော်စက်ရှင်ဒီရဲ့ TNC ရဲ့လက်မှတ်ထူပိတာစာစီအစစ်စီရဲ့ဒီကရင်မှာစံတော်ဒီခြေကြီးတို့နေရာမှာကျတို့စစ်ထွေးပြီးဖြစ်နေတဲ့ဥစ္စာကိုကျတို့နိုင်ငံကြီးအရာပေါ့နော်တွေ့ဆုံဒီဆက်ချင်းအဖြစ်မလုပ်ပေးနေဒီစစ်တပ်ထူးဆီးဆင်းနေနေဆိုတော့ဒီချိုင်းရဲ့လုပ်ငန်းစဉ်နဲ့ဒီထိုင်းဝင်းနေနေဆိုပြီးမှကျွန်တော်တို့သိရတာပေါ့နော်ဒီချောင်းစုထွက်တော်နဲ့ဒီအစုရကနဲ့လေးလေးနဲ့လောက်ဆောင်ပေးဖို့ဒီတမတော်ကလေးချီအပ်ပေးပေးဖို့ပေါ့
မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံတောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအစအပြုကျင်းပနိုင်ခဲ့ပေမဲ့လည်းမြန်မာတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရမှစစ်ရေးသိမ်းမှန်နေဆဲလည်းဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုကြိုးပမ်းလှုပ်ဆောင်နေတဲ့ကာလတွင်မြန်မာတမတော်ကနေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပေါ်မှာထုတ်စစ်ဆင်နေပေမဲ့အစိုးရအနေနဲ့နှုတ်ဆက်နေတဲ့အပေါ်မှာချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ချင်းမျိုးရာဒီမိုကရက်တစ်ပါတီတွင်မှုတဲ့စလိုင်းငယ်ဘီကပြောပါရယ်အောက်တိုဘာလ15ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ် NCA လက်မှတ်ရေးသူချင်းတနစ်ပြည်အခမ်းအနားမှာတော့လက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ခိုက်နိုင်တဲ့အရေးချင်းကိုပြန်မဲ့စာစစ်မင်းငိမ့်အောင်လုံနိုင်မဲ့အင်အားကိုပြန်ချဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေမြစ်တမ်းရပ်ခံလိုက်ပါတယ်။ဒါ့အပြင်သမ္မတဦးသိန်းကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်ခဲ့တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးမှာလည်းကျန်းပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်တဲ့ကိစ္စအပအဝင်ရှမ်းနယ်ကချင်ပြည်နယ်တွင်းကတိုက်ပွဲချင်းတွေကိုအစိုးရနဲ့တပ်မတော်ကြားမှာအကြေအလဲဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာစစ်ရေးပြည်ပခါရပ်တန့်နိုင်ခြင်းမရှိသေးသလိုဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွင်လူခုရေးချိုးဖောက်မှုတွေစစ်ပြေဒုက္ခတွေပြဿနာရပ်တွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ရဲ့အော်တိုဘားလ17ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်တွင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာတော့
တို့အောင်ဆန်းစုကြည်ကကဲကမ္ဘာအခင်းကျင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနီကုပစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာ
အိန္ဒိယမြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုမူလဆောင်ပါရှင်အဘော်မပြည့်ဦးဆမ်မိုးဝေတင်ဆက်ပေးထားတာကိုနားဆင်ရအောင်ပါရှင်
။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအတွက်တရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အကြောင်းရှင်းဟွာသတင်းဌာနကရေးသားထားတဲ့သတင်းလွှာကို china.org.cn online မှာဖတ်ရှုရပါတယ်။သမ္မတကြီးရှီကျင်းပင်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာအိန္ဒိယနိုင်ငံဂိုအာမြို့မှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့ကြပြီးကြေကြေပြန့်ပြန့်ဗျူဟာမြောက်လက်တွဲပေါ်နိုင်ငံတွေဖြစ်ဖို့အတွက်လက်တွေဆန်းတဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံနဲ့လက်တွဲပြီးတော့အစဉ်လာမပြတ်မိတ်ဆွေနိုင်ငံတွေအဖြစ်ဆက်ဆံရေးနှစ်နိုင်ငံအတွက်အကျိုးရှိစေမဲ့ကဏ္ဍပေါင်းစုံမှာတိုးချဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းသမ္မတကြီးရှီကျင်းပင်ကဒေါအောင်ဆန်းစုကြည်ကိုပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အရေးပါဆုံးအင်းဒီချင်းနိုင်ငံဖြစ်တယ်လို့နှစ်ဖက်ကြားမှာဆင်ဆက်မပြတ်အပြန်အလှန်အစဉ်မြင့်ထိတွေ့ဆက်ဆံရေးထားရှိဖို့အရေးကြီးတဲ့အကြောင်းနဲ့မြန်မာနိုင်ငံအပေါ်ကာလကြာစီတွေကထောက်ခံမှုပေးခဲ့တဲ့အတွက်တရုတ်နိုင်ငံကိုအထူးကျေးဇူးတင်ရှိတဲ့အကြောင်းပြောဆိုခဲ့တယ်လို့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်တမရဖြစ်ဖို့လိုသေးသလားဆိုတဲ့ခေါင်းစဉ်နဲ့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတွင်းမှာရောနိုင်ငံတကာကပါတိုင်းပြည်ကိုတကယ်တမ်းအုပ်ချုပ်နေတဲ့ခေါင်းဆောင်တူဦးဖြစ်အတိမတ်ပြုထားကြပြီးဖြစ်ပါတယ်။ဒါကြောင့်သူမကိုနိုင်ငံတော်အကြီးအကဲဖြစ်လာစေဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပါအပိုက်59စာလုံးကိုပြင်ဆင်ရေးတက်မတော်အနေနဲ့ထောက်ခံမှုပေးဖို့အချိန်ရောက်နေပါပြီဆိုပြီးတော့ထောက်ပြရေးသားထားပါတယ်။လွန်ခဲ့တဲ့တစ်နှစ်နီးပါးလောက်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရရှိခဲ့ပြီးတော့ပါတီအနေနဲ့တမရတဦးတင်မြှောက်ခွင့်ပြုနိုင်တဲ့မဲရည်အတွက်ရရှိခဲ့ပါတယ်။အဲ့ဒီချိန်တုန်းကဒေါအောင်ဆန်းစုကြည်တမရဖြစ်လာလိမ့်မယ်လို့နိုင်ငံတကာမီဒီယာတွေကထင်ကြေးပေးရေးသားခဲ့ကြပေမဲ့နိုင်ငံတော်အကြီးအကဲရဲ့ဇနီးခင်မွန်းဒါမှမဟုတ်သားသမီးတွေတွေမှာတခြားနိုင်ငံတခုရဲ့တစ္ဆာကမဖြစ်စေရဆိုတဲ့အခြေခံဥပဒေအပိုက်59စာလုံးနဲ့တားမြစ်ထားပါတယ်။ဒေါအောင်ဆန်းစုကြည်က NLD အနိုင်ရရင်သူမကတမရအထက်မှာနေမယ်လို့ပြောဆိုခဲ့တယ်လို့တမရအထက်မှာဘယ်သူမှမရှိစေရဘူးလို့အခြေခံဥပဒေမှာရေးမထားပါဘူးဆိုပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့တဲ့အကြောင်းရေးသားထားပါတယ်။အစိုးရအသစ်ပေါ်လာခဲ့ပြီးတဲ့နောက်သူမဟာလာအိုနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးထိုင်းနိုင်ငံတရုတ်နိုင်ငံဗြိတိန်နိုင်ငံအမေရိကန်ပြည်ထောင်စုစတာတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံကြ ాయి ဝန်ကြီးယာရူစတာတွေနဲ့တွားရောက်ခဲ့ပြီးတော့တွားရောက်ခဲ့တဲ့ခီးစဉ်တိုင်းသူမကိုနိုင်ငံကိုလက်တွေ့အုပ်ချုပ်နေတဲ့ခေါင်းဆောင်တယောက်ဖြစ်သဘောထားပြီးတော့ဆက်ဆံခဲ့ကြပါတယ်။မေးစရာရှိတာကဒေါအောင်ဆန်းစုကြည်အနေနဲ့သူမတမရယာဒူးဆက်ခံနိုင်ခွင့်ရရှိစေဖို့အတွက်အခြေခံဥပဒေပြုပြင်ပြောင်းလဲရေးတောင်းဆိုမှုကိုဆက်လက်ပြီးတော့လုပ်ဖို့လိုအပ်သလားဆိုတာပဲဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တမရယာဒူးရယူထားမယ်ဆိုရင်တန်းပီရဲ့ရေရှည်စီမံခန့်ခွဲရေးမှာပုံမချောမှုစီနေပါတယ်။မျိုးသားပြန်လည်ရင်ကြားစေရေးအတွက်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုကြံရှိနေသေးတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးဖို့ပြောဆိုခဲ့ပြီးသဘောတူညီချက်လည်းရရှိခဲ့ပြီးဖြစ်ပါတယ်။ပြည်စုံကို frontiermyanmar.net online မှာဖတ်ရှုနိုင်ပါတယ်
။ဦးစမိုးဝေတင်ပြခဲ့တာပါ။အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒလလတန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးကတော
့ shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက shoot ကပြစ်တာဒ ီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ YOUR ယောကသင်ဤ MOUTH mouth ကပါဇက်ဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တယ်ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်လာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အာချောင်းနာလေထွားတာစသဖြင့်အတုံးတွေလို့ဖြစ်ပါတယ်အများအဖြစ်စကားဆိုတာဟာပြောတင်လာတဲ့ပိုပြောရင်အမှားပါလိရှိတာတို့ရရှိများလည်းအသည့်ဖြစ်ပါတယ်ဒါကြောင့်မို့ shoot your mouth off ကလေပစ်တာလေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
Johnny mean stocks မှာယင်းနှောင့်နှံလိုက်တာငွေတွေဘယ်လောက်ရလိုက်တယ်ဆိုတဲ့အကြောင်းလေးလုံးမထွားလိနဲ့ stock ဈေးတွေဟာအတဲ့ကြရှိစမြဲဆိုတာလေမင်းလည်းအသိပါလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John don't go shooting your mouth off about how much money you're earning from your stock investment you know stock prices always rise and fall
လေလုံးထွားတယ်လေပစ်တယ်အချောင်းနဲ့လို့ပြောခြင်းရင် idiom အသုံးရဘယ်လိုပြောမလဲ
shoot your mouth off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်စတိုင်အီရန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်အခုစီးပွားရေးကဏ္ဍကိုအလှည့်ပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံကိုဝါမြို့မှာကျင်းပခဲ့တဲ့ဘင်းစတက်လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ကဏ္ဍပေါင်းစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ဝင်နိုင်ငံများရဲ့အထိတ်တိစီဝေးပွဲကိုတက်ရောက်ခဲ့ပါတယ်ဒေတာတွေအိန္ဒိယနိုင်ငံတွေရဲ့စီးပွားရေးကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဦးစားပေးဆောင်ရွက်လိုတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရဟာသူ့ရဲ့အရှိမလှုပ်ရှားရေးမူဝါဒအောင်မြင်ရေးအတွက်ဆိုရင်မြန်မာနိုင်ငံရဲ့အခမ်းကဏ္ဍအရေးကြီးတယ်ဆိုတာကိုသဘောပေါက်တာနဲ့အညီဒေါ်အောင်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်တွင်မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအလေးပေးဆွေးနွေးကြဖို့ရှိနေတာပါအိန္ဒိယအစိုးရကဥဆောင်ဖွဲ့စည်းထားတဲ့ဘင်းစတက်ထိပ်သီးစည်းဝေးပွဲရဲ့အရေးပါမှုနဲ့အိန္ဒိယမြန်မာနှစ်နိုင်ငံစည်းပွားရေးပူးပေါင်းဆောင်ရွက်နိုင်မှုအခြေအနေတွေကိုမြန်မာအရေးလည်လာတုံသက်သူဒေါက်တာတင့်ဆွေနဲ့ဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စည်းပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်
ဒေါ်ဆန်းစုကြည်ကဒီဘင်းစတက်ဆွေးနွေးပွဲကိုတက်ဖို့အတွက်အိန္ဒိယကိုရောက်နေတယ်ကိုဝါမျိုးမှရောက်နေတယ်ပေါ့နော်ဆိုတော့အခုဒီခီးစဉ်မှာအိန္ဒိယဟာအထူးသဖြင့်ဒီအခုတက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကိုတော်တော်လေးစိတ်ဝင်စားတယ်ပေါ့နော်ဒေါ်ဆန်းစုကြည်နဲ့ဆွေးနွေးရမယ့်အရေးကိုအိန္ဒိယမီဒီယာတွေမှာလည်းတော်တော်လေးအလေးပေးပြီးဖော်ပြကြတယ်ဆိုတော့အိန္ဒိယမြန်မာဆက်ဆံရေးဟာအခုဒေါ်ဆန်းစုကြည်အိန္ဒိယရောက်တဲ့တမိုင်းဆာမင်နာဒီတခုဖွင့်လိုက်ပြီလို့များယူဆလို့ရမလားဆရာ
အဲအဲ့လိုပြောရင်ဖြစ်နိုင်တယ်ခင်ဗျဘာတောင်လဲဆိုတော့နှစ်နိုင်ငံလုံးမှာအခြေခံကြတဲ့နိုင်ငံရေးအပြောင်းလဲရှိတယ်ပမာပြည်မှာတော့တိတိတိုင်ဟိုတော့အောင်သတ်သူကြီးဦးဆောင်တဲ့ NLD တက်လာတယ်အဲ့တက်ခင်လေးမှာအိန္ဒိယမှာလည်းဒီနရင်ဒရာမိုဒီတက်လာတယ်ဆိုတော့နရင်ဒရာမိုဒီကဒီကွန်ဂရက်ပါတီနဲ့မတူချမ်းသာတဲ့အကောင့်တော့ဖြစ်တယ်ပေါ့သူတက်လာလာချင်းသူ့ရဲ့နိုင်ငံရေးပေါ်စီမှာအိန္ဒိယချင်းဒီဦးစားပေးမယ်ဆိုတဲ့အတားနဲ့တက်လာတယ်ဒါပေမဲ့လို့အိန္ဒိယမှာတည်တဲ့နိုင်ဟိုပါကစ္စတန်တွေကတော့ဟိုအစရရန်သူလို့ဖြစ်တယ်။နောက်တစ်ခါတခြားနိုင်ငံတွေပါကတော့သူကတော့ဒေတာရွန်းဟိုအကိုကြီးလိုပဲပေါ့လေ။နီပေါ်ပြောပြောတိတိလက်ငါပြောပြောပင်လာဒက်ပြောပြော။ဆိုတော့အိဒီနန္ဒနာမူရီကသူ့ရဲ့ဒီနိုင်ငံရေးဒေတာရွန်းနိုင်ငံရေးပေါ်လစီမှာအရင်တော့ကအရှိမျောဆိုတဲ့ပေါ်လစီကနေပြီးတော့အရှိဘက်ကိုဟိုဆက်လုံးလုံးတော့ဆိုတဲ့ဟိုပေါ်လစီမျိုးပြောင်းလာတယ်။အဲ့တော့အရှိဘက်ကိုလုတ်ဖို့ဆိုရင်ဗမာနိုင်ငံကိုမဖြတ်ဖဲနဲ့အိန္ဒိယဟာဘယ်လိုမှမရနိုင်ဘူးဗမာနိုင်ငံနဲ့ဆက်သွားရင်ထိုင်းနိုင်ငံဆိုတော့ဒီနှစ်နိုင်ငံဟာဒီနရနမူရီရဲ့အိန္ဒိယဆိုတဲ့အတွက်နိုင်ငံရေးပေါ်စီမှာအတော့ကိုအဓိကကျတဲ့အတွက်ဒီခင်းချင်းနှစ်ခုရာအဲဒီဟာဟာတမိုင်းဆာမျက်နှာဖွင့်နေလို့ပြောနိုင်ပါတယ်ခင်ဗျအ
ခုဒေါ်ဆန်းစုကြည်အစည်းအဝေးတက်ဖို့အတွက်ရောက်နေတဲ့ဒီဘင်းစတက်ညီလာခံဟာလည်းဒီဒေတာရဲနိုင်ငံတွေကိုအိန္ဒိယကစီယုံပြီးတော့သူနဲ့တစုတစည်းတဲ့စီးပွားရေးလုပ်နိုင်မှုအတွက်သ ူကဥဆောင်ပြီးလှုပ်ထားတဲ့အဖွဲလိုမျိုးဖြစ်နေတော့ဒီအဖွဲရဲ့အရေးပါမှုကကွာဗျာဒေတာတွင်းမှာပေါ့နော်စီးပွားရေးအရာဒီဟိုဟိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်တော့ဒီ ASEAN လိုမျိုးအဖွဲတွေမြန်မာနိုင်ငံကပါဝင်နေတာရှိတယ်ဒီ BIMSTEC ရဲ့အရေးပါမှုကရောဗျာ
ဟုတ်ကဲ့အဲဒီလိုဗျာဒီအိန္ဒိယကအစဉ်ဆက်ကတော့ကျွန်တော်တို့ ASEAN နဲ့တောင်မှဆော်တဲ့ SAC လို့ခေါ်တဲ့တောင်အရှနိုင်ငံများစုဖွဲ့မှာသူကဟိုကောင်းဆောင်နေရာမှာပါတယ်ဒါပေမဲ့လို့အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးကြောင့်ဒီ SAC နိုင်ငံကရဲ့အုပ်စုဟာအလုံးမဖြစ်ခုဆိုရင်ဒေသလိုမျိုးတောင်ဖြစ်လာတယ်ပြီးခဲ့တဲ့ဆေဆွာလက်ထက်တုန်းကဗမာနိုင်ငံနဲ့တဖက်ကဟိုအာဖဂန်နစ္စတန်နိုင်ငံကနှစ်နိုင်ငံကိုဒီဆက်နိုင်ငံရဲ့လေလာသူအဆင့်ကိုသူကလုထားတယ်။ဒါပေမဲ့အဲ့ဆက်ကအခုပြောသလိုဟိုဆက်မလုနိုင်တဲ့အခါမှာအိန္ဒိယဆွာကဘင်စတက်ကိုပို့ပြီးတော့အာယုံစိုက်လာတယ်ခင်ဗျ။အဲ့ဘင်စတက်ကဒီဘင်္ဂါပင်လယ်အော်ဂန္ဓာဘောင်းစုံဖွံ့ဖြိုးတွတ်တရေလို့သူကဆိုတဲ့အတွက်ဒီကိစ္စကိုအာယုံစိုက်ပါမယ်။စိုက်တဲ့အခါမှာခဏကြာတော့နော်ဒီပြတ်လို့ဗမာနိုင်ငံကိုဖျက်လိမ့်ဗမာနိုင်ငံဖျက်တဲ့ခါမှာအိန္ဒိယရဲ့အရှိမြောက်ဒေသကိုဖျက်ဖျက်ပြီးတော့သူတို့ဒီနေ့ဟိုစိတ်ကူးထားတာကတော့ဒီသုံးနိုင်ငံလမ်းမကြီးအပါဝင်ပေါ့ဟောဒါဗမာနိုင်ငံအိန္ဒိယဗမာနဲ့နောက်ထိုင်းနိုင်ငံအထိနောက်ဖြစ်နိုင်ရင်သူကမ္ဘောဒီးယားဖနောမင်းထိဟိုလေးနိုင်ငံအထိတောင်မှသူစိတ်ကူးထားတယ်ခင်ဗျအဲ့တော့ဒီ BIMSTEC ဟာအိန္ဒိယရဲ့ဦးစားပေးနိုင်ငံရေး policy ဖြစ်တဲ့အတွက်အိန္ဒိယဒါကိုလှုပ်ချင်တယ်လှုပ်တဲ့အခါမှာဒီဒေါအောင်ဆုံးစုကြည်ဖြည်းစင်ပါလေဒီဒီ policy အောင်မြင်အောင်လက်တွေ့ကြတဲ့ဟာလားသဘောတူညီမှုတွေနဲ့နောက်ထပ်ခြေလှမ်းတွေကိုဒီအစည်းအဝေးတွေကနေပြီးတော့တက်လာနိုင်မယ်လို့ကျွန်တော်ညွှန်လဲနိုင်ပါတယ်ခင်ဗ
ျဒီနေရာမှာမြန်မာဘက်ကသတိထားရမှာပေါ့နော်ဒေါအောင်ဆန်းစုကြည်အနေနဲ့သတိထားရမှာကဟိုသူ့အနေနဲ့တရုတ်နိုင်ငံကိုလည်းသွားပြီးပြီအမေရိကကိုလည်းသွားပြီးပြီအခုအိန္ဒိယကိုသူရောက်လာပြီပေါ့နော်ရှင်းပြောရင်တော့ဒါအင်အားကြီးနိုင်ငံကြီးတွေအေးကိုသူဟိုတက်နိုင်တယ်လို့သူသွားပြီးတော့ဒီဟိုဟာပေါ့မြန်မာနိုင်ငံရဲ့အနေထားဟိုပေါ့ပါဝင်ပတ်သက်မှုကိုသူဟိုတဖြည်းဖြည်းလှုပ်ဆောင်လာနိုင်ပြီပေါ့နော်ဒါပေမဲ့အဓိကကြတာကတော့စီးပွားရေးအရာလည်းအင်အားကြီးတယ်လူဦးရေအရာလည်းကမ္ဘာမှာအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာမြန်မာနိုင်ငံကရှိနေတာဆိုတော့ဒီနိုင်ငံအကြားမှာတဟဇာတာမြအောင်ဒေါန်ဆန်းစုကြည်အနေနဲ့ရက်ဒီပြောဆိုဖို့တော့လိုမယ်ထင်တယ်နော
်ဟုတ်ကဲ့ခင်ဗျအဲဒေါန်အောင်ဆန်းစုကြည်ကဒီတကယ်ကမ္ဘာအခင်းကျင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနီကုပြတဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားမှန်လာဘက်ကနေပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီလည်းပဲအဲ့တိုင်လုပ်နေတယ်အဲ့ဒီမှာမတူညီတဲ့ဒီအုပ်စုကြီးသုံးခုနိုင်ငံကြီးသုံးခုပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွက်နိုင်ငံသုံးခုလုံးကနေအကောင်းဆုံးရနိုင်တာတွေရှိပါတယ်ခင်ဗျာဒါကိုကျွန်တော်ရွေးချယ်ပါပါတရုတ်နိုင်ငံကတော့ဒီတိုင်စစ်စွာလက်ထက်ဒီအတမဟိုဘလိုရတဲ့တော့များတဲ့ဟလာပမာနိုင်ငံပမာစီဝါရေးကုံသွေးရေးရင်းမြူနာမှုအစစပေါ့လေနိုင်ငံရေးရောစီရေးရောอยู่ทาบี้ดาจิตอดีหาริโกโหติ่นๆเลี่ยวปัดอ๋องရှင်းရတဲ့အလုပ်ပဲတော့ဆက်ကြည့်ကြည့်သူကလုံနိုင်မယ်။နောက်အနောက်နိုင်ငံနဲ့အိန္ဒိယကတော့အစ်စ်ကျွန်တော်တို့ရတာတွေကိုကျွန်တော်တို့ယူနိုင်လိမ့်မလို့ယူဆပါတယ်။ဥပမာဆိုအိန္ဒိယကကျွန်တော်တို့ရနိုင်တာဒါပြီးခဲ့တဲ့အဲဟိုတာဦးထင်ကျော်ခီးသွားတော့ကလည်းဟိုပြောခဲ့တဲ့ခန္ဓာတွေပေါ့နော်။ဥပမာဆိုရင်စိုက်ပျိုးရေးစိုက်ပျိုးရေးစင်တာပယ်မျိုးစုကိစ္စအိန္ဒိယအမတမစိတ်ဝင်စားပြီးလိုအပ်တယ်နောက်ပမာနိုင်ငံမှာစပီးနီးပညာနဲ့အကူအညီတွေပမာနိုင်ငံလိုအပ်တယ်။နောက်တစ်ခါကုန်သွယ်ရေးပေါ့။ကုန်သွယ်ရေးကတော့ဟိုအိန္ဒိယနဲ့ပမာမှာကုန်သွယ်ရေးကတိတ်ကြီးတော့မကောင်းဘူး။ဘာကြောင့်လဲဆိုတော့ဒီအိန္ဒိယအရှိမြောက်ဒေသဖြတ်သန်းရတာခက်ခဲလွန်းလို့ကုန်သွယ်ရေးတိတ်မကောင်းဘူး။ဒီနည်းမြုံနံမှုဘိုင်းမှာလည်းအိန္ဒိယကတရုတ်ကိုတော့မရှင်းနိုင်ဘူး။ဒါမှမဟုတ်ခုနသုံးနိုင်ငံလမ်းမကြီးဖောက်ရင်အဲ့ဒီသုံးနိုင်ငံလမ်းမကြီးကဟိုတရုတ်တံငွေပိုင်လိုက်နဲ့မတူဘူးခင်ဗျာ။တရုတ်တံငွေပိုင်လိုက်တရုတ်ပြည်တွေပဲကြိုးရှိခဲ့တာပေါ့။ဒီသုံးနိုင်ငံလမ်းမကြီးဆိုရင်တော့သုံးနိုင်ငံလုံးအကျိုးရှိမဲ့အရာဖြစ်တဲ့အတွက်ဒါကတော့ကျွန်တော်တို့ကြိုးဆိုသင့်တယ်လို့ကျွန်တော်ယူဆတယ်။အလားတူပဲတခြား ID နည်းပညာပဲဖြစ်ဖြစ်နောက်တစ်ခါဟိုပညာရေးကျမအတိတ်ကတော့ကျမရေးအိန္ဒိယဘက်ကရတယ်ကျမရေးနဲ့ဆေးဝါးပေါ့နော်ရှာနိုင်တယ်ကျွန်တော်တို့ရနိုင်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကလက်တွေ့ကြတဲ့ပမာနိုင်ငံအတွက်လိုအပ်ချက်တွေကိုအိန္ဒိယကနေပြီးတော့ဆွေးနွေးယူဆောင်လာကောင်းလာမယ်လို့ကျွန်တော်ညွှန်မှာပါတယ်
ခေါ်ဆောင်ဝင်လိုင်းစီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနှာစင်ခဲ့ရတာပါ။အခုသုတဆုံလည်းအမေရိကန်တခွင်ကိုဆက်ပြီးတော့နှာစင်ရပါမယ်ရှင်။မကြသေးခင်ရက်ပိုင်းတွေတွင်ကကျင်းပခဲ့တဲ့ဒုတိယသမ္မတလောင်းနဲ့သမ္မတလောင်းစကားစစ်ထိုးပွဲတွေအကြောင်းသုတဆုံလည်းအမေရိကန်တခွင်စီစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်။
အမေရိကန်ဒုသမရရဲ့အဖြစ်ဝင်ရောက်ရွေးကံမဲ့ဒီမိုကရက်ပါတီဒုသမရလောင်း Tim Kaine နဲ့ Republican ဒုသမရလောင်း Mike Pence တို့ဟာတကြိမ်တည်းသာကျင်းပတဲ့အော်တိုဘာ၄ရက်နေ့စကားစစ်တိုးပွဲအတွင်းတွေ့ဆုံခဲ့ပါတယ် Farmville Virginia ပြည်နယ်ကစကားစစ်တိုးပွဲအတွင်းအချိန်တော်တော်များများမှာဒုသမရလောင်း2ဦးဟာရှင်ပြိုင်ဘက်ပါတီကသမရလောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့အပေါ်အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ပါတယ်စကားစစ်တိုးပွဲစတင်ချိန်လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမရလောင်း Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုပေးဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားစစ်တိုးပွဲဟာအချိန်တိုတိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ် Tim Kaine က
Donald Trump during his campaign is called Mexicans rapists and criminals.
Donald Trump ဟာမက္ကဆီကိုနိုင်ငံလူတွေကိုမရေမှု၊ရာဇဝတ်ပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေအပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေ၊ဝက်တွေခွေးတွေရွှန်ရှာပွဲရာဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေတင်ဖြစ်စေတဲ့အကြောင်းအရာတွေကိုသူလုပ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ
်။ဒါလိုပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insults.
တို့တော့ထောက်ကန်တော့လားဟာမင်းမျိုးပဲကောင်းသူတွေဘာကမှမသိနားမလဲသူတွေမျော်လင့်ချက်မရှိတဲ့သူတွေလို့ Hillary Clinton ကစကားပြောဆိုတာလားမဆိုပါဘူ
းစကားစစ်ထိုးပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်အများအပြားတော့အခြေအနေကိုထိမ့်သိမ့်နိုင်ခဲ့ပါတယ်သမရ Barack Obama ရဲ့ဦးဆောင်မှုအောက်မှာ American Beyonce ဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမရလောင်းနှစ်ဦးအကြားနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ
် After traveling millions of miles as our secretary of state after being
နိုင်ငံသားဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကမ္ဘာနှံ့သွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံသားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပါ
နျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင် Trump ရဲ့နိုင်ငံသားရေးရာမူဝါဒတွေအပေါ်ခိန်းကထိုးနှက်ဝေဖန်ခဲ့ပါတယ
် Donald Trump believes that the world
will be safe. ယူရီယာလည်းပိုင်ဆိုင်တဲ့နိုင်ငံတွေပိုများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ် Saudi Arabia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ
် Trump ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်း1000နီးပါးအရှုံးပြခဲ့တဲ့ကိစ္စလဲဒီအချိန်တော့အတွင်းထွက်ပေါ်လာတဲ့အပေါ်ခိန်းကထောက်ပြခဲ့ပါတယ
် Governor Pence had to give Donald Trump his tax returns to show he was
qualified. ဒီလိုကြောင့်မူပါစနေနဲ့ဒုသမ္မတလောင်းအဖြစ်ရှင်ပြန်ခွင့်ရဖို့အတွက်အခွန်ပေးဆောင်မှုစည်းရုံးကို Donald Trump ကိုပေးရပါတယ် Donald Trump အနေနဲ့လဲသူဟာသမ္မတတူအဖြစ်အရေးချင်းပြည့်မိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုလူများသိအောင်ထုတ်ပြန်ရပါလိမ့်မယ
် Trump ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီး Pence ကအခုလိုတုံ့ပြန်ပါတယ
် Donald Trump is a businessman not a
Donald Trump ဟာစီးပွားရေးသမားတစ်ယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတစ်ယောက်ဖြစ်ရည်တည်ခဲ့တာမဟုတ်ပါဘူးစီးပွားရေးလုပ်ငန်းတစ်ခုကိုသူဟာထူထောင်ခဲ့ပါတယ်ဒီအပတ်အတွင်းထွက်လာတဲ့အခွန်စည်းရုံးဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပါ
Hillary Clinton နဲ့ Donald Trump တို့ရဲ့ဒုတိယကြိမ်စကားစစ်ထိုးပွဲမကျင်းပခင်၅ရက်အလိုမှာကျင်းပတဲ့ဒုသမရလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမိုင်းတစ်လျှောက်ပြန်ကြည့်မယ်ဆိုရင်တော့ဒုသမရလောင်းတွေရဲ့စကားစစ်ထိုးပွဲဟာသမရရွေးကောက်ပွဲရလဒ်ပေါ်တိတ်ပြီးတော့တက်ရောက်မှုတော့မရှိပါဘူး။အော်တိုဘာလ9ရက်နေ့မှာတော့ Missouri ပြည်နယ် St. Louis မြို့မှာ Democrat သမရလောင်း Hillary Clintonနဲ့ Republican သမ္မတလောင်း Donald Trump တို့ရဲ့ဒုတိယအကြိမ်စကားစစ်တိုးပွဲကျင်းပပါရယ်ဒီစကားစစ်တိုးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြတာပါအမျိုးသမီးတွေအပေါ်လိမ်မိုင်းဆန်ရစကားလုံးတွေတုံးပြီးတော့နှိမ်ချပြောဆိုထားတဲ့ Mr. Trump ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရပ်ပိုင်းအတွင်းမှာပဲဒီစကားစစ်တိုးပွဲကျင်းပတာပါစကားစစ်တိုးပွဲအတွင်းလွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရိုင်းရိုင်းဆန်းဆန်းစကားလုံးတွေတုံးပြောဆိုခဲ့တာနဲ့ပတ်သက်လို့ Donald Trump ကတောင်းပန်ပါရယ်
Yes, I'm very embarrassed by it. I hate it, but it's locker room.
ဒီစားနေပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရတယ်လို့ဒါကိုမုန်းလဲမုန်းမိပါတယ်။ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှပြောခဲ့တာပါ။
မစ္စတာထရမ့်အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကသက်သေပြနေပြီးဒါဟာအမျိုးသမီးတွေလက်တင်ညွယ်ဘွားတွေမွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်းမစ္စစ်ကလင်တန်ကပြောပါတယ
် So this is who Donald Trump is and the question for us the question
Donald Trump ဘလို့လူသားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူသားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တော့ Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင်အီးမေးလ်ဆာဗာတစ်ခုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့လဲသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေကြိုးကနေတစ်ဆင့်အထူးအဆိုရရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့ပါဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေတမြင်တွေအများကြီးရှိနေနိုင်တာကြောင့်ပ
ါ Mrs. Clinton ကလည်
း Everything he just said is absolutely false but I'm not surprised it's just off the
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါကျွန်မအံ့ဩမသင့်တော့ပါဘူးအရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုတ်မှုတတ်တဲ့ Donald Trump လို့လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်မနေတာပါပဲ
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail
ဘာလို့လဲထောင်ထဲဝင်နေရမှာဆိုလို့လား
ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
် We are not at war with Islam and it is a mistake and it plays
ကျမတို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတာမဟုတ်ပါဘူးဒီလိုသာလုပ်မယ်ဆိုရင်ကျမတို့ဟာအကြမ်းဖက်သမားတွေဖြစ်စေခြင်းနဲ့ပုံမျိုးလိုက်လုပ်နေတာဖြစ်သွားနိုင်ပြီးဒါဟာလဲအမှားတစ်ခုပါ
Trump ကအခုလိုတုံ့ပြန်ပါတယ
် It's called extreme vetting we are going
to ဒါကတင်းတင်းကြပ်ကြပ်စစ်စစ်တဲ့သဘောပါဘရာကိုဘားမားနဲ့ဟီလာရီကလင်တန်တို့ကြောင့်ဆီးရီးယားလိုနိုင်ငံမျိုးကပေါင်းနဲ့ချီတဲ့ဒုက္ခတွေဝင်လာမှာကိုစစ်စစ်သွားမှာပ
ါရုရှားဟာဒေါ်နယ်ထရမ့်ကိုပိုလိုလားတယ်ဆိုပြီးတော့လဲမစ္စစ်ကလင်တန်ကဆွဆွဲပါတယ
် Russia has decided that it's all in Syria
ဆီးရီးယားရဲ့မှာရုရှားကလုံးဝဝင်ရောက်စွပ်ဖက်ဖို့ဆုံးဖြတ်ထားတယ်လို့နောင်တက်လာမယ့်အမေရိကန်သမ္မတဟာသူတို့ဖြစ်စေခြင်းနဲ့သူမျိုးဖြစ်လာဖို့လဲဆုံးဖြတ်ထားပါတယ်။တေချာတာကတော့အဲ့ဒါကျမမဟုတ်တာပါပဲ
။ Donald Trump က
I don't know Putin. I think it would be great if we get along with Russia.
Putin ကိုကျွန်တော်မသိပါဘူး။ Russia နဲ့သဘောထားချင်းတိုက်ဆိုင်ပြီးအတူပူးပေါင်းဆောင်ရွက်သွားနိုင်ရင်တော့ဒါအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်။ဥပမာ ISIS တွေကိုအတူပူးပေါင်းနှိမ်နင်းသွားတာမျိုးပါ။
သမရလောင်းတွေအနေနဲ့တူအပေါ်တူအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်ထိုးပွဲတက်ရောက်လာတဲ့မဲဆန္ဒရှင်တူကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လည်ပြောဆိုပါတယ
် She doesn't quit she doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူး
သမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ဆန်းစင်တင်ဆက်ပေးနေတဲ့သုတဆောင်ရဲ့အမေရိကန်တခွင်ကိုနားဆင်ကြရတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အော်တိုဘာလ16ရက်နေ့ဟာကမ္ဘာစမ်းသပ်ရိက္ခာနေ့ဖြစ်ပြီးကမ္ဘာတစ်လွှားငတ်မမှုတိုက်ဖျက်ရေးအတွက်လှုပ်ဆောင်ကြတဲ့နေ့ဖြစ်ပါတယ်။1945ခုနှစ်ကကုလသမဂ္ဂ FAO စမ်းသပ်ရိက္ခာနေ့စိုက်ပျိုးရေးအဖွဲ့ကြီးစတင်ထူထောင်တဲ့နေ့လည်းဖြစ်ပါတယ်။ဒီနေ့မှာကမ္ဘာတစ်လွှားမှာနေထိုင်သူတွေလာရောက်စုဝေးကြပြီးလူသားတွေရဲ့ဘဝတသက်တာမှာငတ်မမှုလုံးဝမရှိစေဖို့အတွက်တန်တိတ်ထန်ချကြတဲ့နေ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်နှစ်တာကာလဝန်းကျင်လောက်အတွင်းမှာပဲလူသားတယောက်အတွက်အခြေခံနေစဉ်လိုအပ်ချက်မပြည့်ဝပဲနေနေရသူတိတိတသာရော့ပါလာတာကိုတွေ့လာကြပါပြီ။အရင်တုန်းကတော့လူ6ယောက်မှ1ယောက်လောက်ဟာဆာလောင်မွတ်သိမ့်မှုနဲ့အိပ်ယာဝင်ခဲ့ရတဲ့ညအတော်များများကိုကြုံခဲ့ကြရတာပါ။အခုတော့9ယောက်မှ1ယောက်နှုန်းဖြစ်လာပါပြီ။ဘာပဲပြောပြောကမ္ဘာတဝန်းငတ်မှုမှုနဲ့ကျုံနေရသူပေါင်းကအခုထိသန်း800လောက်ရှိနေပါသေးတယ်။ဒီထဲက60ရာခိုင်နှုန်းဟာအမျိုးသမီးတွေပါဖွံ့ဖြိုးဆဲနိုင်ငံတွေကတောင်သူလယ်သမားအများစုဟာလည်းအမျိုးသမီးတွေဖြစ်နေပါတယ်အမျိုးသမီးတွေငတ်နေတာနဲ့အမျှကလေးငယ်တွေလည်းငတ်မမှုနဲ့မကြမကြရင်ဆိုင်ရတတ်ပါတယ်ဒါကြောင့်အသက်5နှစ်အောက်ကလေးငယ်ပေါင်းတန်း162တန်းလောက်ဟာအာဟာရချို့တဲ့နေတာပါအာဟာရချို့တဲ့နေတဲ့ကလေးတွေရဲ့အုံနှောက်ဟာပုံမှန်မဖွံ့ဖြိုးပါဘူးသူတို့ဟာတင်ယူဖို့အတွက်အခက်အခဲတွေရှိနေတယ်လို့ကာယညာနာဖွံ့ဖြိုးမှုလည်းနည်းပါတယ်။အာဟာရချို့တဲ့မှုကသူတို့ရဲ့အနာဂတ်အောင်မြင်မှုကိုပါထိခိုက်စေတာမဟုတ်ပါဘူး။သူတို့ရဲ့ပတ်ဝန်းကျင်အတိုင်းဝိုင်းစီးပွားရေးနဲ့သ တို့နေထိုင်ရနိုင်ငံတွင်းအဖွံ့ဖြိုးရေးအတွက်ကိုပါထိခိုက်နိုင်ပါတယ်။ဒါအပြင်ကလင်းငယ်တွေအခုလိုပုံမှန်အဟာရချို့တက်နေတဲ့အတွက်အဟာရချို့တက်မှုနဲ့ဆက်နွယ်ပြီးသေဆုံးရတဲ့အသက်၅နှစ်အောင်ကလင်းငယ်ဟာတစ်နှစ်ကို၅သန်းလောက်ရှိနေတာပါ။ငတ်မမှုပပျောက်ရေးအတွက်ကဘာတဝန်းကလှုပ်ဆောင်နေကြတာဟာမှန်ကန်တဲ့လုံရမှုလုပ်ကြတာပါ။ကုလသမဂ္ဂထောင်စုနှစ်ပန်းထိုင်အတွက်ပထမရည်မှန်းချက်ကကဘာတလောကဆင်းရဲရင်တိတ်နေပြီးငတ်မမှုကျုံနေရသူတွေကိုလက်ရှိအရေးအတွက်ထက်ထက်ဝက်လောက်ရှော့ချနိုင်ဖို့ဖြစ်ပါတယ်။အခုဒီရည်မှန်းချက်ဟာအောင်မြင်နေပါပြီ။2030မှာဖွံ့ဖြိုးမှုရေရှည်တည်ထောင်ဖို့လှုပ်ဆောင်နေတဲ့အခုလိုအခုကြောင်းကာလမှာဆင်းရဲတဲ့နေနေမှုနဲ့ငတ်မမှုကိုထိထိရောက်ရောက်ဖယ်ရှားနိုင်ဖို့အတွက်တန်တိတ်ထန်တွေချရမှာဖြစ်တယ်လို့ရည်မှန်းချက်တွေကိုလည်းမြင့်တင်ထားမှာဖြစ်ပါတယ်။ဒီလိုမြင့်တင်ရေးကိုနောက်ဆုံးပေါ်စမ်းသပ်ရိက္ခာတွေနဲ့အနာဂတ်အစီအစဉ်ချမှတ်တာတွေကနေတဆင့်အမေရိကန်ပြည်ထောင်စုကထောက်ပံ့ကူညီနေပါတယ်။တခြားနိုင်ငံတွေကအစိုးရတွေတက္ကသိုလ်တွေဘက်ဆောင်နဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေသုတေသနဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့အမေရိကန်အစိုးရကအတူလက်တွဲပြီးဆင်းရဲတဲ့နေနေသူတွေငတ်မနေသူတွေတန်ပေါင်းများစွာကိုကယ်တင်နိုင်ဖို့လုပ်နေပါတယ်။ဆင်းရဲနှမှုငတ်မမှုနဲ့အဟာရချို့တက်မှုတွေတိုက်ဖျက်ရတဲ့အတွက်တန်ဋိဌာန်ချထားတဲ့အတိုင်းလှုပ်ဆောင်မယ်ဆိုတာကိုကမ္ဘာစမ်းသပ်ရေးကနေမှအမေရိကန်ပြည်ထောင်စုကထက်လောင်းအတည်ပြုလိုက်ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်း၁၂နိုင်ကနေနေ့ကင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နှာစင်နိုင်ကြပါတယ်။မကြခင်မှာတော့ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနေ့ကင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကကြေညာပေးပါအောင်မယ်ရှင်။
အီရတ်နိုင်ငံမြောက်ပိုင်းမော်ဆူမြို့ကို IS စစ်သွေးကြွားရဲ့လက်ကနေပြန်လည်သင်းယူနိုင်ဖို့အီရတ်တပ်တွေမြေပြင်ကနေထိုးစစ်ဆင်နေတာနဲ့အတူတချို့နေရာတွေကိုပြန်လည်သင်းယူနိုင်ပြီလို့အီရတ်တပ်တွေနဲ့အတူကူညီတိုက်နေတဲ့ကတ်တပ်ဖွဲ့ခေါင်းဆောင်တွေကပြောပါရယ်။အိန္ဒိယနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယသမ္မတပရဏတ်မူဂါကြီးနိုင်ငံသားရေးဝန်ကြီးရှွတ်မာစဝရတ်တို့နဲ့ဒီကနေ့အောက်တိုဘာ18ရက်နေ့မှာတွေ့ဆုံမှာဖြစ်ပါရယ်။နှစ်နိုင်ငံဘုံအကျိုးစီးပွားကိစ္စတွေနဲ့ယင်းနီကောင်းမွန်တဲ့ဆက်ဆံရေးပိုပြီးခိုင်မာစေမယ့်နည်းလမ်းတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကပြောကြားထားပါရယ်။ဒေါက်တာဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းအောက်တိုဘာ19ရက်ပုံထုံးနေ့မှာတွေ့ဆုံမှာပါ။ဒေါက်တာဆန်းစုကြည်ဟာတနင်္လာနေ့တုန်းကတော့ကိုဝါမြို့ကနေပြီးတော့ဒီနယူးဒယ်လီမြို့တော်ကိုရောက်ရှိခဲ့ပါရယ်။ရောက်ရှိပြီးချိန်မှာပဲဒီအိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်ဒီကိုသူမရဲ့နေအိမ်မှာတွားရောက်ပြီးတော့တွေ့ဆုံခဲ့ပါရယ်။မြောက်ကိုရီးယားကမအောင်မြင်တဲ့မစ်ဆိုင်းဒုံးကျည်လက်တလောပစ်ခတ်ခဲ့မှုအတွေ့ကုလသမဂ္ဂလုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပြောကြားလိုက်ပြီးတော့နောက်ထပ်အရေးယူတန်းခါမှုတွေလုပ်မယ်လို့ချိန်ချလိုက်ပါရယ်။ဒုံးကျည်ပစ်လို့ဖို့မြောက်ကိုရီးယားရဲ့ကြိုးပမ်းမှုဟာအရင်ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တော်တော်များများကိုအကြီးအကျယ်ချိုးဖောက်လိုက်တာဖြစ်တယ်လို့လုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကအရေးပေါ်တကပိတ်ဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ခဲ့တာပါ။မြောက်ကိုရီးယားအနေနဲ့ပယ်ထိန်တဲ့ဒုံးကျည်တွေနဲ့နျူကလ িয়ার လက်နက်တွေဆက်တပ်မှုကိုလုံးဝထပ်မလုပ်ပါနဲ့လို့လည်းပြောကြားထားပါရယ်။အခြေအနေကိုအနီးကပ်စောင့်ကြည့်နေပြီးတော့ဒီသိသားတဲ့အရေးယူမှုတွေနောက်ထပ်လှုပ်သွားမယ်လို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကပြောပါရယ်။ဒါလက်ပြစ်ပယ်ထိန်ဒုံးကျည်ကိုမြောက်ကိုရီးယားကစနေနေ့တုန်းကပြစ်လွတ်ဖို့ကြိုးစားခဲ့ပေမဲ့ဒုံးကျည်ပြန်အတက်မှာပဲပောက်ကွဲသွားခဲ့တာဖြစ်ပါရယ်။တခါအမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်သမ္မတလောက်ဟစ်လာရီကလင်တန်အနိုင်ရစေအောင်လို့ရွေးကောက်ပွဲမတမာမှုတွေရှိတဲ့ဆိုတဲ့ဆဆွဲချက်တွေကို Republican Party အကြီးအကဲတွေကအလေးမထားဘူးလို့ Republican သမ္မတလောက် Donald Trump ကတင်းတင်းလာနေကပြောကြားလိုက်ပါတယ်ရှင်
။အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြေညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပြီးအတန်ဖတ် Engineer ကတော့ Jimmy Cook ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.42တို့ကနေအတန်လွှင့်ပေးသွားမှာပါရှင်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.